Welcome to the Voice of America in Burmese.
Today, Mingla Pyawane, Piso Name, and a King Pujawadigna. View American and a Tonsa Kunakuni, Zulana Nasashi, Taujani, and a King, Season Ego, Washington DC, Murawani, Lanumira, Tonsen, Lise, Lisa Shing, Aze Duani, Diet in Sunny Wabi. Young Madigan Menakin, Season Ego, down when you didn't send Mavia.
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်ကြောတင်ပြချင်ပါပါရုရှားအီရန်နဲ့မြောက်ကိုရီးယားတို့ပေါ်တံခါးရည်ရွယ်မှုတည်ချမှတ်မဲ့ဥပဒေမူကြမ်းတစ်ချက်ကိုအမေရိကန်ထက်လူတော်ကမဲခွဲတည်ပြလိုက်ပါပြီအမေရိကန်စစ်တပ်တွင်လိန်ပြောင်းထားသူတွေနဲ့ပတ်သက်လို့တပ်တွင်းမှုဝါရမှာပြောင်းလဲမရှိသေးဘူးလို့ထိတ်တန့်စစ်ဗိုလ်ချုပ်ကပြောပါတယ
ောင်းလဲဖို့ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကနိုင်ငံတော်အတိုင်းအမြင်ကရုံးဝန်ကြီးဌာနနှစ်ပတ်လည်ပွဲမှာပြောကြားလိုက်ပါတယ်။
နိုင်ငံတကာရဲ့နိုင်ငံရေးနိုင်ငံကြားကိုကျွန်တော်တို့ဟုတ်တယ်နော်
ဒီကြောင့်သတင်းတွေပြီးမှတင်ပြသွားမှာဖြစ်သလိုကျောက်ပရောင်းမြို့ကလူလူရဲ့ဖိအားကြောင့်အဆောက်အုံတစ်ခုဖြိုချခံရတဲ့အခြေအနေအမေရိကန်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားသလားစတာတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ။
ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တံခါးရည်ရွယ်မှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတရက်ကိုအမေရိကန်ထက်လွတ်တော်ကတည်ပြလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်။အောက်နယ်အထက်အလွှတ်တော်နေရာကြားညှိနှိုင်းကြပြီးတဲ့နောက်ကြာသပတေးနေ့မှာဥပဒေမူကြမ်းကိုထောက်ခံမဲ98မဲကောက်ခံမဲ2မဲနဲ့အထက်လွှတ်တော်ကတည်ပြလိုက်တာပါ။အောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့ကြောင်းအထက်လွှတ်တော်မှဘော့ဘ်ခေါ်ကာကဗိုလ်ဒူးနေနောက်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားတာပါ။အလုပ်တော်မှာတော့ထောက်ခံမဲ့419မဲ၊ကောက်ခံမဲ့3မဲနဲ့ဥပဒေမူကြမ်းကိုအတည်ပြုထားခဲ့ပြီးပါပြီ။ဒဏ်ခတ်ရယူမှုအသစ်တွေ၆ဘုတ်ကိစ္စသမ္မတထရမ့်ကကန့်ကွက်ထားပြီးဗီတို3ပယ်ချမယ်ဆိုတဲ့သဘောကိုလည်းအင်ဖြူတော်ကအရေးအမွေပြောထားပါတယ်။ဒါပေမဲ့သမ္မတရဲ့ဗီတိုအာဏာကိုပြန်ပယ်ချနိုင်ဖို့အတွက်လွှတ်တော်နှစ်ရစလုံးမှာထောက်ခံမှုကအလုံးလောက်ရှိနေပါပြီ။သမ္မတထရမ့်ကအထူးသဖြင့်ကန့်ကွက်ထားတာကတော့ဒဏ်ခတ်ရယူမှုကိုရော်ပါသက်သာအောင်သမ္မတလုပ်ပိုင်ခွင့်နဲ့ဝင်ဆက်ဖက်လို့မရတဲ့ပြဋ္ဌာန်းချက်တစ်ခုပဲဖြစ်ပါတယ်။တရားမှုပြော့တဲ့ဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းဖို့သမရအင်ပြူတော်ကလှုံ့ဆော်စည်းရုံးလာတာသတင်းပတ်အတော်ကြာပြီဖြစ်ပါတယ
်။ခွဲစိတ်လိမ်ပြောင်းထားသူတွေနဲ့ပတ်သက်လို့အမေရိကန်တပ်တွင်းမူဝါဒပြောင်းလဲမှုမရှိသေးဘူးလို့အမေရိကန်စစ်တပ်ထိပ်တန်းဗိုလ်ချုပ်ကြီးကပြောကြားလိုက်ပါတယ်။လိမ်ပြောင်းထားသူတွေကိုစစ်တပ်ထဲမှအမှုပေးမထမ်းဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဗုဒ္ဓဟူးနေ့ကရေးသားခဲ့ပြီးတဲ့နောက်ပူးတွဲစစ်ဦးစည်းချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတရဲ့ညွှန်ကြားချက်ကာကွယ်ရေးဝန်ကြီးမရခင်အထိလက်ရှိမူဝါဒအတိုင်းအပြောင်းလဲမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ရေးသားခဲ့တဲ့ရုံးသွင်းစာကို VOA ကရရှိခဲ့ပါတယ်။ဦးစည်းချုပ်တွေတပ်မှုကြီးတွေနဲ့စစ်တပ်အကြီးအကဲတွေစီကိုအဲ့ဒီရုံးသွင်းစာကိုဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကြာတာရင်းနှီးမနဲ့ကပေးပို့ခဲ့တယ်လို့သူ့ရဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။လိန်ပြောင်းထားသူများမူဝါဒရေးရာပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဒါနာဝှိုက်ကလည်းစစ်တင်နာပရိချုပ်ရဲ့အကြီးအညာချက်ထွက်လာခဲ့ပြီးတဲ့နောက်အင်ဂျီရောကတရားဝင်ညွှန်ကြားချက်ထွက်လာမှာကိုကာကွယ်ရေးဌာနအနေနဲ့စောင့်နေတယ်လို့ကြာတာရင်းတွေကအကြီးအညာချက်ထုတ်ပြန်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးတွေစစ်ရေးကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်လိန်ပြောင်းထားသူတွေကိုစစ်မှုထမ်းခွင့်မပြုဖို့အမိန့်ထုတ်မယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေချုပ် Jeff Sessions ဘက်ကနေထင်ရှားတဲ့ Republican လွှတ်တော်အမတ်တွေကရက်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေချုပ် sessions ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ Republican ထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံထဏာကိုကြာတာပရိနေမှာပြောပါတယ်။ Mr. Sessions ဟာ Mr. Trump ကရှေ့နေချုပ်ဖြစ်ခံထားဖို့ရွေးချယ်ချိန်ထိ Mr. Graham ရဲ့ထက်လွှတ်တော်တွင်လှုပ်ဖော်ကိုင်ပွဲတူဖြစ်ပါတယ်။ Mr. Sessions ဟာသမ္မတထရမ့်ကိုသမ္မတယူကောက်ပွဲအတွက်မဲဆွယ်ပွဲအစောပိုင်းကာလကတည်းကထောက်ခံခဲ့သူပါ။ပြီးခဲ့တဲ့နှစ်သမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့သလားဆိုတဲ့ပေါ်တရားရေးဌာနကစုံစမ်းစစ်ဆေးနေတာမှာသူဝင်မပါဘူးလို့Mr. Sessions ကပြောပြီးကင်းအောင်နေခဲ့တဲ့ပေါ်သမ္မတထရမ့်ကမကြင်မနှက်ဖြစ်နေတာပါ Mr. Sessions ကအဲ့လိုဝင်မပါခဲ့တဲ့အတွက်သူ့ရဲ့လက်ထောက်ဖြစ်သူကအထူးစုံစမ်းစစ်ဆေးသူအဖြစ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုရွေးချယ်ခဲ့ပါတယ် Mr. Trump အနိုင်ရဖို့အတွက်သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ Russia နဲ့ပေါင်းလုပ်ခဲ့သလားဆိုတဲ့ပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုကိုလုပ်နေတာဖြစ်ပါတယ်
ဂျေရုဆလင်မြို့ဟောင်းမှာဂျူးတွေရောမွတ်စလင်တွေပါဘာသာရေးအထွတ်မြတ်ထားတဲ့နေရာမှာအစ္စရေးရဲတွေနဲ့ပါလက်စတိုင်းဝိပုသူတွေပဋိပက္ခဖြစ်ခဲ့ကြပါဗျ။အဲ့ဒီနေရာမှာအစ္စရေးဘက်ကဒီလအစောပိုင်းကစတင်ချခဲ့တဲ့လုံခြုံရေးအတားအဆီးတွေကနောက်ဆုံးကြံအတားအဆီးတွေကိုအစ္စရေးဘက်ကဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့တာပါ။ဘာသာရေးအဆောက်အဦစီသွားတဲ့အဝင်ဂိတ်မှာစောင့်နေကြတဲ့အစ္စရေးရဲတွေကိုပါလက်စတိုင်းတွေကဂဲရယ်နဲ့ပစ်ပေါက်လို့ရဲတွေဘက်ကမျက်ရည်ရိုပုံတွေရာဘာဂျီတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့အစ္စရေးရဲကပြောပါတယ်။ရာဘာဂျီမှန်သူတွေရိုက်နဲ့ခံရသူတွေအပါအဝင်ပါလက်စတိုင်းတရားထက်မနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းလာဂျန်ဒီအဖွဲ့ကပြောပါတယ်။ဒဏ်ရာရသူတော်တော်များများကအယိုးကျိုးဒဏ်ရာရခဲ့ကြတယ်လို့ဆိုပါတယ်။အစ္စရေးဘက်ကတပ်ဆင်ခဲ့တဲ့လက်နက်စစ်ကိရိယာတွေပြန်လည်ဖယ်ရှားခဲ့ပြီးတဲ့နောက်မွတ်စလင်ခေါင်းဆောင်တွေက Al-Aqsa Mosque ဘလီမှာတွားရဝေပြုနိုင်ပြီလို့ခွင့်ပေးလိုက်ပြီးတဲ့နောက်မှာအခုလိုပဋိပက္ခတွေဖြစ်ခဲ့တာပါ။ဇူလိုင်လ14ရက်တိုက်ခိုက်မှုနောက်မှာအစ္စရေးကတင်းကျပ်တဲ့လုံခြုံရေးတွေချတဲ့အပေါ်ပါလက်စတိုင်းတို့ဘက်ကအစောပိုင်းကတပိတ်မှောက်ခဲ့တာဖြစ်ပါတယ်။ဂျူးလူမျိုးတို့အတွက်ဘာသာရေးအထွတ်မြတ်ဆုံးတန်ပေါ်မောင်ဘုရားကျောင်းဟာလည်းအဲ့ဒီနေရာမှာပဲရှိပါတယ်ရှင
်။ VOA ဗီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီရီကနေတောက်ကြောင်နေမနေ့ဖက်တင်မြောက်ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တူကွေးရောဂါစစ်ဆေးဆန့်သက်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်။လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးစက်ခံထားရသူအယောက်30ထဲမှနေရှိနေပြီဖြစ်ပြီးသေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါအပြင်တဝက်မျိုးမှာလည်းကြက်ငှက်တူကွေးရောဂါပိုးတွေ့ထားတဲ့အတွက်ကြက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်ပိုင်းထိပိတ်ထားပါတယ်။ဒီတော့တွေမှာပဲမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ပြည်ထောင်နိုင်ငံနိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.co.uk မှာဖော်ပြထားပါတယ်။
လိမ်မိုင်းဆိုင်ရာအသုံးချဖို့မင်းကလေးနဲ့အမျိုးသမီးတွေကိုမှောင်ခိုကူးတဲ့အဓိကနေရာတွေထဲမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့တော်မွန်ဘိုင်းမြို့ပါဝင်နေတဲ့အတွက်တင်းကျပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိယနိုင်ငံတွေကဆင်းရဲတဲ့ပြည်နယ်တွေသာမကမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကမင်းကလေးတွေအရင်ကမှောင်ခိုကူးခံကြရပြီးအခုဆိုရင်ဖိလစ်ပိုင်၊ဥဇ်ဘက်ကစ္စတန်နဲ့ကာဇက်စတန်နိုင်ငံတွေကမင်းကလေးတွေပါမွန်ဘိုင်းကိုမှောင်ခိုကူးခေါ်ဆောင်တာခံကြရတယ်လို့မဟာရာစထရာပြည်နယ်အမျိုးသမီးကော်မရှင်ဥက္ကဋ္ဌကပြောပါရယ်။မဟာရာစထရာပြည်နယ်အမျိုးသမီးကော်မရှင်နဲ့ International Justice Mission ပရဟိတအဖွဲ့တို့ပေါင်းပြီးတော့ကျင်းပတဲ့လူကုန်ကူးမှုတိုက်ဖျက်ရေးညီလာခံမှာအခုလိုပြောကြားခဲ့တာပါ။လူကုန်ကူးမှုတိုက်ဖျက်နိုင်ရေးအတွက်ရဲတပ်ဖွဲ့ဝင်တွေကိုပို့ချတာ၊လူကုန်ကူးသူတွေကိုပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်မဲ့ဥပဒေပြဋ္ဌာန်းတာတွေလုပ်ဖို့ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါရရှင်
။တူရကီလွှတ်တော်ကလွှတ်တော်တွင်စီကံသတ်မှတ်ချက်အတော်များများပြင်ဆင်ထားတာကိုအတည်ပြုလိုက်ပါတယ်။ဒီပြင်ဆင်ချက်တွေဟာအတိုက်ခံတွေရဲ့အတန်ကိုနောက်ထပ်ကန့်သတ်ဖို့ရည်ရွယ်တာလို့ဥပဒေသူတွေကပြောပါတယ်။ဒီပြင်ဆင်ချက်တွေထဲမှာကာဒစ်စတန်ကာဒစ်ပြည်နယ်ဆိုတဲ့စကားလုံးတွေအပါအဝင်တချို့စကားလုံးတွေကိုအသုံးပြုတယ်ဆိုရင်လွှတ်တော်အမတ်တွေကိုအပြစ်ပေးမဲ့ပြင်ဆင်ချက်တွေလည်းပါဝင်ပါတယ်။အဲဒီစကားလုံးတွေကို HDP ပါတီလို့ခေါ်တဲ့အထိုက်ခံပြည်သူ့ဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေကမကြာခဏသုံးလေ့ရှိတာပါ။စီကံပြင်ဆင်ချက်တွေထဲမှာလွှတ်တော်ဥက္ကဋ္ဌဘာဝတ်ရမယ်ဆိုတာကနေဥပဒေမူကြမ်းတစ်ခုကိုဘယ်လောက်ကြာကြာဆွေးနွေးပြောဆိုရမယ်ဆိုတာတွေအထိပါဝင်ပါတယ်။ပြင်ဆင်ချက်တွေကြောင့်လွှတ်တော်ဟာပုံပြီးတယောက်လာမယ်လို့အစိုးရကရက်ခံပြောပါတယ်။တိုက်ခံတွေရာလွှတ်တော်လုပ်ငန်းတွေကိုအနှောက်အယှက်ပေးနေတဲ့ဆိုပြီးသမ္မတ Recep Tayyip Erdogan ကဆွဆွဲပြောဆိုလာတာကြားပါပြီ
။ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်ရေးဆိုင်ရင်းကို Forbes Magazine ကကြာသပတေးနေ့ကထုတ်ပြန်လိုက်တာမှာ Amazon.com online ဈေးကွက်ကြီးကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Jeff Bezos ကနံပါတ်1အချမ်းသာဆုံးဖြစ်လာပါတယ်။သ တို့ရဲ့ကျွေးဝါမှုအပြင်ဂျာတာရင်းရဲ့အစုရှယ်ယာဈေးကွက်မှာတို့လုပ်ငန်းတွေရဲ့အစုရှယ်ယာတန်ဖိုးတွေပေါင်းပြီးတော့အချမ်းသာဆုံးလို့သတ်မှတ်တာမှာ Jeff Bezos ကဒေါ်လာ 90.5 ဘီလီယံနဲ့အချမ်းသာဆုံးဖြစ်ပါတယ်။ Microsoft ကုမ္ပဏီကိုတည်ထောင်ခဲ့သူ Bill Gates ကတော့ဒေါ်လာဘီလီယံ90နဲ့ဒုတိယအချမ်းသာဆုံးနေရာမှာလိုက်ပါတယ်။လောလောဆယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon ကုမ္ပဏီရဲ့ share 18 ရာခိုင်နှုန်းကိုအသက် 53 နှစ်အရွယ် Bezos ကပိုင်ဆိုင်ထားပါတယ်။သူဟာ Microsoft တထေးကြီး Bill Gates ထက်ပိုပြီးငွေကြေးချမ်းသာသူအဖြစ်ခုနှစ်နှစ်အတွင်းမှာပထမဆုံးကျော်တက်နိုင်ခဲ့သူလည်းဖြစ်ပါတယ်။အသက်62နှစ်အရွယ် Mr. Gates ကတော့ပြီးခဲ့တဲ့22နှစ်အတွင်းမှာအချမ်းသာဆုံးနံပါတ်1နေရာကို18ကြိမ်ရခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကပြောပြခဲ့ကြတာပါ။ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းအခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။နိုင်ငံတကာသတင်းလွှာတွေမတိုင်ခင်အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုအရင်တင်ပြပါမယ်။ပြည်သူအစိုးရဆိုတာအများအကြိုက်လိုက်ဖို့ထက်နိုင်ငံရဲ့အနာဂတ်အတွက်အမှန်ကန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့နေရာမှာစိတ်ဓာတ်ပြောင်းလဲဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်အခမ်းအနားမှာပြောကြားခဲ့တာပါ။မင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပါမယ
်။ပြောင်းလဲချိန်တံပြီးဆိုတဲ့စောင်းပုံနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့တဲ့သူဦးဆောင်တဲ့ NLD ပါတီအာဏာရပြီးတနှစ်ကျော်အချိန်ထိမြန်မာနိုင်ငံမှာအခြေအနေတွေထင်သလောက်တိုးတက်ပြောင်းလဲမှုတွေမရှိသေးဘူးလို့ပြည်တွင်းမှာရောပြပမှာပါဝေဖန်ပြောဆိုနေချိန်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုပြောကြားခဲ့ပါဗျာ
။အဲ့ဒီလိုအပေါ်ရဲ့မြင်ရတော့ပြောင်းလဲချိန်တန်ဆိုပြောင်းလဲမှုကြီးကဆက်ပြီးနေတာ။မတော်ကဒီမိုဒယ်ကိုရှာမှုကိုစတင်နေရတယ်။ဒီချက်ကဒီမိုဒယ်ကိုစတင်နိုင်ရင်ဒီချက်ကဆက်ပြီးတော့တာတော့နိုင်ရင်တောင်းတဲ့ပုံမှန်ကြီးမဟုတ်ဘူး။ဒီကစက်ကကွန်ထရီ
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုစတင်ထူထောင်ခဲ့တဲ့အဓိကရည်ရွယ်ချက်မှာလဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမဲဆန္ဒရှင်ပြည်သူတွေကိုဂတိပေးခဲ့တဲ့အချက်တွေလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါရယ်အမျိုးသားရင်ကြားစစ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာဒေါအောင်ဆန်းစုကြည်ဟာမြမတက်မတော်နဲ့ဆက်ဆံရေးပြည်လဲအောင်ညှိနှိုင်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါရယ်အလားတူပဲထီလွေရှာလွေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကိုဒေါအောင်ဆန်းစုကြည်ကပြက်ပြက်သားသားတုံ့ပြန်ခဲ့တဲ့အပေါ်မှာလည်းနိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ဒါပေမဲ့ပြည်သူအစိုးရဆိုတာအများအကြိုက်လိုက်ဖို့တဲ့နိုင်ငံအနာဂတ်အတွက်မှန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝုဝင်လှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
နိုင်ငံရဲ့လမ်းကြောင်းကိုကျမတို့ဟုတ်တယ်အများအကြိုက်ကိုပြလိုက်လို့ဖြစ်တာ။အများလည်းဖန်တာလားဖန်တာလားမှန်လားဆိုတော့ဘာမှမကတော့ဘူးလည်းနေရမယ်။လုံးဝချက်ပေါ်မှာရေရဲဝင်ဝင်လုပ်နေတာ။အများအခဏချင်းထားတဲ့ဒီအချိန်မှာလူချင်းတဲ့ကိစ္စနိုင်ငံပြည်ရေရှည်မကောင်းဘူးဆိုပြီးရှင်။မတို့အင်းနဲ့မကောင်းလို့လူသိမှုဆိုရတယ်ရပ်ချည်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ကိုသမရယာဒူးမပေးနိုင်အောင်ကန့်သက်တားဆီးထားတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဒေါအောင်ဆန်းစုကြည်ကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်မှမဲခွဲဆုံးဖြတ်စဉ်ကာလကလည်း25ရာခိုင်နှုန်းပါဝင်နေတဲ့တပ်မတော်ဘက်ကကန့်ကွက်ခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာတော့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့ယုံကြည်အားကိုးမှုနဲ့တခနဲ့မဲဆန္ဒပေးခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ပေးခန့်အပ်ကြောင်းနဲ့သူ့ရဲ့ယာရုသက်တမ်းဟာသမရယာရုသက်တမ်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့နှစ်ပတ်လည်အခမ်းအနားကိုတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးကျော်တင်ဆွေ၊ဒေါက်တာမြင့်ထွေး၊ဒေါက်တာဝင်းမြတ်အေးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်လာတာတွေ့ရပါတယ်။ဒီအခမ်းအနားမှာတက်မတော်ကိုယ်စားလှယ်တွေတက်ရောက်တာကိုတော့မတွေ့ရပါဘူးရှင
်။မင်းချင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်။ကျောင်းပောင်းမြို့မှာဗလီလိုတန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူလူရဲ့ဝိုင်းဝန်းတောင်းဆိုကြရအာဏာပိုင်တွေကဖျက်ချလိုက်တာဟာမ မဖြစ်သင့်တဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်စီပင်တရားရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်နေတဲ့အဲ့ဒီအဆောက်အုံကိုဇူလိုင်လ29ကြာသာပတိနေ့ညကအာဏာပိုင်တွေဖျက်ချခဲ့တာဖြစ်ပါတယ်ဒီအကြောင်းဆက်ပြီးပြောပြချင်ပါတယ်မန္တလေးတိုင်းကျောက်ပရောင်းမြို့နယ်တရားအေးရက်ွက်ကျန်းစစ်သားလမ်းတော့မှာမွတ်စလင်တွေဝတ်ပြုမဲ့ဗလီတစ်ခုဆောက်လုပ်နေတယ်ဆိုပြီးသတင်းတွေပြန့်နှံ့ခဲ့ရကမြို့ကန်လူလူကဒီအဆောက်အုံကိုဖျက်ချပေးဖို့ဝိုင်းဝန်းတောင်းဆိုကြပြီးနောက်ပိုင်းမှာအာဏာပိုင်တွေကဇူလိုင်29ရက်ညမှာဖျက်ချပေးလိုက်ရကြောင်းကျောင်းပရောင်းမြို့နယ်စီပင်တရားဥက္ကဋ္ဌဦးဖြိုးတင့်ခိုင်က VOA ကိုပြောပါတယ်
။ညနေ3:00နာရီကျော်တုန်းကလောက်ကတက်ဆွဲရဲကြောင်ရှိမှုကကျွန်တော်တို့ဟိုကောက်ဆက်တဲ့အတွက်ကျွန်တော်တို့ကဌာနဟောရဲကြောင်အုပ်ချုပ်ရေးဝန်မင်းကြီးဟူနေအကြီးတစ်ခုသွားရောက်စစ်ဆေးပြီးတော့ဆက်လက်ဆောက်လုပ်ခွင့်မပြုဘဲတားမြစ်ထားပါတယ်။အဲဒီတားမြစ်ထားတဲ့နောက်ပိုင်းမှာပြည်သူလူထုအနေနဲ့ဟိုဟာကဒဇတ်ဒဇတ်ကျေပြန့်ပြီးတော့စုစုယုံယုံဖြစ်လာတာပေါ့ဗျာ။ကျေးဇူးတင်မြင့်လို့ဆေးတန်ဃာတော်ကြီးအစဟိုလူကိုဒီလိုလေးပါဝင်အချင်းချင်းစားစီကျူကြောင်ရှင်းပြဖို့ကြိုးစားပါတယ်ဗျမြို့လူကြီးတွေကလက်မခံတဲ့တန်မြတ်ဖြစ်တဲ့အစားအုပ်ကြောင့်ကျွန်တော်တို့ကစက်ပြရတာပေါ့ပြန်တော့ပြီးတော့စက်ဆိုင်ရာစီမင်းမှလည်းသူ့ဒီကတင်ထားတာမရှိဘူးဗျဒီမြို့လူကြီးကစီယုံပြီးတော့ဒီလိုမျိုးဒီမှာဆိုရင်လည်းကျွန်တော်တို့တန်ခါဆိုင်ရာနေရာနေပြီးကျွန်တော်တို့ပြပြီးတော့ဖြတ်ပြလိုက်တာ
လူအုပ်စုနဲ့တောင်းဆိုတာကြောင့်ဖြက်စီရတယ်ဆိုတဲ့လောက်ရက်ကတော့မဖြစ်သင့်ဘူးလို့မြင်ကြောင်း HRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်အဲ့ဒီလိုမျိုးလူအုပ်ကတောင်းဆိုတဲ့အတွက်အစိုးရတရားအနေနဲ့ဒါဖြက်စီဖြစ်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်တို့အခုကြားသိရသလောက်ဆိုလို့ရှိရင်စီမင်းတရားဥပဒေနဲ့ညီဆွနေတဲ့နော်နောက်ပြီးတော့တခါဘာသာရေးအဆောက်အုံဆိုလို့ရှိရင်လည်းသာသနာရေးဆိုင်ရာဝန်ကြီးတွေရဲ့ခွင့်ပြုချက်ရမှသာပြီးဆောင်နိုင်မယ့်ကိစ္စဖြစ်တယ်။အဲ့ဒီလိုမျိုးဥပဒေနဲ့ညီဆွနေတဲ့အတွက်ကြောင့်ကအာဏာပိုင်တွေကနေပြီးတော့အခုလိုမျိုးဖြစ်လိုက်တယ်ဆိုကျွန်တော်မြင်ပါတယ်
။အပြူချခံရတဲ့အဆောက်အုံပိုင်ရှင်ဟာရုပ်ရှင်ဒါရိုက်တာဦးအောင်မင်းဖြစ်တယ်လို့လူမှုကွန်ရက်မီဒီယာတွေမှာရေးသားနေတာတွေရှိပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်တာမျိုးမရှိသေးပါဘူး။ကနဦးသတင်းတွေအရအဲ့ဒီအိမ်အောက်ထပ်မှာရေကန်သုံးလုံးတွေ့ရတယ်ဆိုတဲ့သတင်းတွေကအစပြုကသတင်းပြန်ပြီးအခုလိုဖြစ်လာရတာလို့သိရကြောင်းသမရာယုံပြောခွင့်ရဦးစော်သေးကသူ့ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုဖျက်ချလိုက်တဲ့ကျောက်ပရောင်းကအဆောက်အုံဟာအများကစွဆဲသလိုဗလီတစ်ခုလို့ပြောရလောက်အောင်ခိုင်မာတဲ့အင်္ကာရက်တွေမတွေ့ရပေမဲ့ထူးခြားချက်တွေတော့ရှိကြောင်းမြို့နယ်စီပင်ဥက္ကဋ္ဌဦးဖြိုးတင့်ခိုင်ကပြောပါတယ
်။အဲ့လိုအခိုင်အမာပြောရတော့ကျွန်တော်တို့ကရှိဘူးအဆောက်ပုံရတယ်တောက်ရင်တောက်ဆင်မဟုတ်ဘူးပေါ့အမျိုးထူးခြားနေတာပေါ့နော
်ကျောင်းပရောင်းမြို့ဟာမွတ်စလင်တွေဝတ်ပြုတဲ့ဗလီကျောင်းတစ်ခုမှမရှိတဲ့မြို့ဖြစ်တယ်လို့သမရာယုံပြောခွင့်ရဦးစော်သေးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဗလီမရှိတဲ့မြို့မှာဗလီအဖြစ်စောင့်နေတယ်ဆိုပြီးဆွဆဲချက်ရဲ့နောက်ွယ်မှာသွေးထိုးလှုံ့ဆော်မှုတွေရှိနိုင်တယ်လို့ HRC ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ကျောင်းပရောင်းဒေသကကျွန်တော်တို့ဗုဒ္ဓဘာသာတော်တော်များများကိုယ်ွယ်ကြတဲ့ဒေတာကြီးဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာဘလီခုမှမရှိဘူးဆိုတော့ကျွန်တော်တို့ဟိုးရှင်းစင်စက်ခရေကျွန်တော်တို့သိကြရပါတယ်အခုမှဘလီဖောက်တယ်ဆိုပြီးတော့ဒီလိုပြောဆိုပြီးတော့လုပ်တဲ့ကိစ္စရကအမှန်မကန်ပြေဆိုလုံဆောင်မှုတရားဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗ
ျကျောင်းပရောင်းမှာအခုလိုလူစုလူဝေးဖြစ်သွားရတဲ့အကြောင်းရင်းခံကိုသိရအောင်အစိုးရကစုံစမ်းနေကြောင်းနဲ့အခြားမလိုလားအပ်တဲ့ပြဿနာတွေမဖြစ်ပွားရအောင်တတိရှိကြဖို့ကိုလည်းသမရာယုံပြောခွင့်ရကတိုက်တွန်းထားပါတယ်ဒီဖြစ်စဉ်အတွက်သတင်းအပြည့်စုံကိုနိုင်ငံပိုင်မီဒီယာကနေထုတ်ပြန်ပေးသွားမယ်လို့ဦးစော်ထီးကပြောပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေး၊ကျန်းကတုပ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3-8-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။မနက်ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မြောက်ကိုရီးယားကလူချမ်းသာတွေရဲ့အခြေအနေမတင်ပြခင်အမေရိကန်သမ္မတအခြေအနေကိုလည်းကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားပါသလား။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနိုင်ငံနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်အကြံပေးတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိကိုအထူးရှိနေကစုံစမ်းနေချိန်မှာမေးခွန်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့မေးခွန်းအတွက်ရှင်းလင်းတဲ့အဖြေရောရှိပါရဲ့လား။ VOA သတင်းတော့ဝီလျံကလိုရှင်းပြထားတာကိုမတ်စုမြတ်မုံကပြောပြပါမယ်
။ထရမ့်စီယုံရဲ့တာဝန်ရှိသူတွေနဲ့ရုရှားကြားဆက်သွယ်ကြံစည်ဆောင်ရွက်မှုတွေလုပ်ခဲ့သလားဆိုတာတရားရေးဌာနရဲ့တာဝန်ပေးချက်အရအထူးရှင်းနေရောဘတ်မူလာကစုံစမ်းနေပါတယ်။စုံစမ်းမှုအရပြည်ထောင်စုဥပဒေတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တွေးရှိရင်သဘောတရားအရသမရအပါဝင်ဘသူကိုမဆိုအထူးရှင်းနေကတရားစွဲပိုင်ခွင့်ရှိပါတယ်။FBI အကြီးအကဲဟောင်း James Comey ကိုသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့လုပ်ရက်ဟာတရားဥပဒေကိုနှောက်ယှက်ရရောက်သလားဆိုတာကို Mr. Mueller ကစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့စုံစမ်းရေးအဖွဲ့ကခိုင်မာတဲ့အထောက်အထားတွေးလို့သမ္မတကိုတရားစွဲမယ်ဆိုရင်ဒီအမှုက American ပြည်ထောင်စုတရားရုံးချုပ်ကနောက်ဆုံးအဆုံးအဖြတ်ပေးရမှာတေချာသလောက်ရှိပါတယ်။အမေရိကန်ဖွဲ့စည်းပုံမှာဘလို့အခြေအနေမျိုးတွေဆိုရင်တမရကိုဆွဲချက်တင်ယာရုကနေဖယ်ရှားနိုင်တယ်လို့ဖော်ပြထားပေမဲ့တမရကိုရာဇဝတ်ကြောင်းအရတရားစွဲလို့ရသလားဆိုတာကိုတိကျတဲ့ရှင်းလင်းချက်မရှိပါဘူးပြည်ထောင်စုဥပဒေထဲမှာလည်းမရှိသလိုတရားရုံးတွေမှာလည်းဒီလိုအခြေအနေတွေအတွက်တစ်ခါမှအဆုံးဖြတ်ပေးခဲ့ရတာမျိုးမရှိဘူးလို့ VOA သတင်းတောက်ဝီလျံဂဲလိုကပြောပါတယ်ဥပဒေပညာရှင်တွေကတော့ဖွဲ့စည်းပုံဆိုင်ရာမူတွေဖွဲ့စည်းပုံရေးဆွဲခဲ့ကြသူတွေရဲ့ရည်ရွယ်ချက်ကဘလို့ဖြစ်ခဲ့မယ်ဆိုတာအပေါ်မှာအခြေခံပြီးကောက်ချက်ဆွဲကြပါတယ်။လက်တလောသတင်းတွေမှာလက်ရှိသမ္မတတာဝန်ယူထားသူကိုရာဇဝတ်ကြောင်းအရတရားစွဲလို့မရဘူးလို့ဥပဒေပညာရှင်တချို့ကပြောကြတယ်လို့တချို့ကလည်းသမ္မတအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့တရားစွဲနိုင်တယ်လို့ပြောကြပါတယ
်။ဒီမေကွန်းကရေးကြည့်တဲ့မေကွန်းခက်ခဲတဲ့မေကွန်းတစ်ခုပါ။တရားဆွဲတယ်ဆိုတာကသမ္မတတာဝန်ခံစရာရှိရင်ခံရဖို့ဆွဆွဲပစ်တင်ယာရုကနေဖယ်ရှားမှုရဲ့နောက်ဆက်တွဲလှုပ်ဆောင်ချက်ဖြစ်ပါတယ်
။ Hofstra တက္ကသိုလ်ကဖွဲ့စည်းပုံဆိုင်ရာပါမောက္ခ Eric Friedman ဖြစ်ပါတယ်။သမ္မတကိုတရားဆွဲမှုကနေကင်းလွတ်ခွင့်ပေးတဲ့နယ်လို့ပြောနေကြသူတွေဘက်ကတော့ရာဇဝတ်ကြောင်းအရဆွဲချက်တင်မယ်ဆိုရင်အုပ်ချုပ်ရေးအဖွဲ့ရဲ့ခေါင်းဆောင်သမ္မတအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးအပ်ထားတဲ့တာဝန်တွေကိုထိထိရောက်ရောက်ထမ်းဆောင်နိုင်မှာမဟုတ်တဲ့အတွက်အစိုးရလုပ်ငန်းတွေကိုထိခိုက်မယ်လို့ဆိုကြပါတယ်။ဒီအချက်ကို1983ခုနှစ်ကတည်းက2009ခုနှစ်ကတည်းကတမရကိုရာဇဝတ်ကြောင်းအရတရားစွဲရေးကိစ္စမှာပြည်ထောင်စုရှေ့နေတွေကထောက်ပြခဲ့ကြပါတယ်။တမရရွေးကောက်ပွဲမှာပြည်သူတွေဆန္ဒနဲ့ရွေးချယ်ခဲ့မှုကိုဂျူရီအဖွဲ့ကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပြောင်းလဲသွားအောင်လုပ်တာမသင့်တော်ဘူးလို့သူတို့ကညှင်းချက်ထုတ်ခဲ့ကြတာပါ။ဒါပေမဲ့တမရကိုတရားဆွဲနိုင်တယ်လို့ပြောနေသူတွေဘက်ကကြတော့တမရအပါအဝင်ဘယ်သူမှတရားဥပဒေရဲ့အထက်မှာမရှိဘူးဆိုတော့ဖွဲ့စည်းပုံအစိုးကိုထောက်ပြကြပါတယ်။လက်ရှိတာဝန်ထမ်းနေတဲ့တမရကပြင်းထန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရက်ဒါမှမဟုတ်တမရတာဝန်နဲ့မစီလျော်တဲ့ဆောင်ရွက်မှုလုပ်တယ်ဆိုရင်ဖွဲ့စည်းပုံအရာရောဥပဒေကြောင့်အရာပါရာဇဝတ်ကြောင့်အရာတရားဆွဲနိုင်တယ်လို့တမရဟောင်းဘီလ်ကလင်တန်နဲ့ပတ်သက်တဲ့စုံစမ်းမှုမှာဦးဆောင်ခဲ့သူကင်နက်စတာကပြောခဲ့ပါတယ်။အမေရိကန်မှာသမ္မတကလင်တန်တောင်ဥပဒေအထက်မှာမရှိဘူးလို့စတားရေးခဲ့တဲ့ရုံးသွင်းစာကိုနယူးယောက်တိုင်းစ်သတင်းစာကြီးမှမကြခင်ကပဲဖော်ပြခဲ့ပါတယ်။ George Mason တက္ကသိုလ်ကပြည်သူ့မူဝါဒရေးရာပါမောက္ခ James Fiffner ကတော့သမ္မတကိုတရားစွဲလို့ရမရဆိုတဲ့မေးခွန်းအတွက်အဖြေဟာတကယ်ခက်ခဲတဲ့အဖြေလို့ပြောပါတယ်
။လူအချင်းစွဲချက်တင်နိုင်ပေမဲ့လက်တွေ့မှာရခြင်းမှရမှာပါ။စွဲချက်တင်ပြီးယာတုကဖယ်ရှားတာကဖွဲ့စည်းပုံအရသမ္မတတာဝန်ခံမှုရှိရဲဆိုတာသိကြအောင်ဆောင်ရွက်မှုတစ်ခုဖြစ်ပေမဲ့ဒီလိုရဟာဥပဒေကြောင့်ရမှာမဟုတ်ပဲနိုင်ငံရေးအရာဆောင်ရွက်မှုသာဖြစ်ပါတယ
်။ဖွဲ့စည်းပုံထဲမှာသမ္မတကိုစွဲချက်တင်ဖယ်ရှားလို့ရတဲ့ကျူးလွန်မှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုဒါမှမဟုတ်တခြားကြီးလေးတဲ့အမှုကျူးလွန်မှုနဲ့ပြစ်မှုသေးတွေကျူးလွန်မှုတို့ဖြစ်ပါတယ်။လွှတ်တော်ကသာသမ္မတကိုစစ်ဆေးဆုံးဖြတ်ပိုင်ခွင့်ရှိပါတယ်။အောက်လွှတ်တော်မှာမဲအများစုနဲ့ထောက်ခံမှုရရင်သမ္မတကိုဆွဆွဲပစ်တင်နိုင်ပါတယ်။အထက်လွတ်တော်အမတ်3ပုံ2ပုံကသမ္မတကိုအရေးယူဖို့သဘောတူရင်တော့ယာရုကနေဖယ်ရှားနိုင်ပါတယ်။ အမေရိကန်သမိုင်းမှာတမနာဟောင်းဘီလ်ကလင်တန်နဲ့အန်ဒရူးဂျွန်ဆန်တို့နှစ်ယောက်ပဲအောက်လွှတ်တော်မှာဆွဆွဲပစ်တင်ခံခဲ့ရပါတယ်။တမနာနှစ်ယောက်လုံးကိုအထက်လွှတ်တော်တွေကတရက်သေးလွှတ်ပေးခဲ့ပါတယ်။ Watergate အရှုပ်တော်ပုံမှာတမနာဟောင်းရစ်ချတ်နစ်ဆန်ကတော့ဆွဆွဲပစ်တင်တင်မတင်အောက်လွှတ်တော်မှာမဲမခွဲခင်မှာပဲယာရုကနေနှုတ်ထွက်ခဲ့တာပါ။လွှတ်တော်နှစ်ယောက်ကတမရကိုဆွဆွဲပစ်တင်ပြီးယာရုကဖယ်ရှားဖို့ဆုံးဖြတ်လိုက်ပြီးရင်လေတမရအနေနဲ့သူကျွလွန်ခဲ့တယ်ဆိုတဲ့အမှုတွေအတွက်အရေးယူခံရနိုင်ပါတယ်။ဒါပေမဲ့မူအရတမရရဲ့အနေနဲ့သူတို့ကိုသူတို့အရေးယူခံရမှုကနေကင်းလွတ်ခွင့်ပေးလို့ရနိုင်ခြင်းရှိပါတယ်။တမရကိုတရားစွဲနိုင်သလားဆိုတဲ့မေးခွန်းလိုပဲတမရကသူ့ကိုသူကင်းလွတ်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းအတွက်အဖြေကလည်းဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းမရှိပါဘူး။ဖွဲ့စည်းပုံထဲမှာပါရာတွေကိုဘလောက်ပဲကောက်ချက်ချအတိတ်ပဲဖွင့်ဖွင့်အမေရိကန်အစိုးရရဲ့ဖွဲ့စည်းပုံဥပဒေတွေကတရားဥပဒေနဲ့ကိုက်ညီမှုရှိမရှိဖွဲ့စည်းပုံနဲ့ကိုက်ညီမှုရှိမရှိဆိုတာကိုခိုင်ခိုင်မာမာဆွဲကင်ထားတာမျိုးမဟုတ်ပဲကောင်းမကောင်းစံကိုသာကြည့်ကြတာဖြစ်တယ်လို့ပါမောက်ခဂျိမ်းစ်ဖက်ဖနာကပြောပါတယ်ရှင
်မန်ဆုမြတ်မုံဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားမှာပဲအာဏာပိုင်အနေနဲ့နှိစက်သူတွေငွေကြေးချမ်းသာသူတွေကတော့ဆက်ပြီးချမ်းသာနေကြသေးပါဒါပေမဲ့လည်းအောက်ခြေလူဒန်းစားတွေကတော့မိုးခေါင်ရေရှားတဲ့တန်းရေကြီးတဲ့တန်းကိုဆက်ပြီးခံစားနေရပြီးဆင်းရဲတွင်းနဲ့ငတ်မွတ်ခေါင်းပါနေပါတယ်ဆိုးမျိုးကနေယူမီကင်ရဲ့သတင်းကိုအခြေခံပြီး VOA သတင်းတော်ဘရိုင်န်ပက်တန်ရေးသားတဲ့သတင်းလွှာကိုကိုကြကြသိမ်းပြပြပါမယ
်မြောက်ကိုရီးယားလူလူဟာမိုးခေါင်ရေရှားတန်းကြောင့်စန်းရိတ်ခါဆူဆူရွရွပြတ်တောက်တဲ့တန်းကိုရင်ဆိုင်နေရချင်းတိုင်းပြည်စီးပွားရေးတိုးတက်နေတယ်ဆိုတော့စန့်ကျင်ဘက်သဘောတည်အောင်နေတဲ့တဲ့ရင်ကကဘာပေါ်မှာအထီးကျန်ဆုံးနဲ့လူလူအပေါ်အဖိနှိပ်ဆုံးနိုင်ငံတစ်ခုမှာတိတိတသာကွာခြားချက်တွေရှိနေတယ်ဆိုတာကိုပြနေပါတယ်။ကိုမြုံဟွန်းဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေစိုက်မူဝါဒလေ့လာရေးဆိုင်ရာအာဆန်အင်စတီကျူကနော့ကိုရီးယားစီးပွားရေးလေ့လာသုံးသပ်သူပါ
။ We have to understand that the North Korea is a very unequal society.
မြောက်ကိုရီးယားဟာလုံးဝညီမျှမှုမရှိတဲ့လူဖွဲ့စည်းဆိုတာကျွန်တော်နားလည်ထားရပါလိမ့်မယ်။
မြောက်ကိုရီးယားရဲ့စီးပွားရေးဟာ18နှစ်အတွင်းအမြန်ဆုံးနှုန်းအဖြစ်ပြီးခဲ့တဲ့နှစ်က 3.9% ခန့်နှုန်းတိုးတက်ခဲ့တယ်လို့ဆိုးမျိုးမှရှိတဲ့ Bank of Korea ကထုတ်ပြန်ထားပါတယ်။တိုးတက်မှုအများစုကတရုတ်နိုင်ငံကိုကြောက်မီးသွေးနဲ့တခြားသတ္တုတွေတင်ပို့တာကနေဖြစ်လာတာပါ။ဒါပေမဲ့လည်းဒီနှစ်မှာတော့မြောက်ကိုရီးယားကနေကြောက်မီးသွေးတင်ပို့တာကိုတရုတ်က 54% ခန့်နှုန်းရှော့ချလိုက်ပါတယ်။ Kim Jong Un အစိုးရကိုထိန်းချုပ်ကန့်သတ်နိုင်ဖို့တရုတ်အနေနဲ့ပိုပြီးအခိုင်အမာလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုတဲ့အတိုင်းပဲတရုတ်အစိုးရကကြောင်မီးသွေးတင်ပို့တာကိုဒီနှစ်မတ်လမှာတားမြစ်လိုက်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြောက်ကိုရီးယားကိုဂျစ်လေယာဉ်လောင်စာဆီတွေမိုဘိုင်းဖုန်းတွေစတဲ့ကုန်ပစ္စည်းတွေတင်ပို့တာကတော့ဆက်တိုးနေစေပါ။လေယာဉ်လောင်စာဆီဟာကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ထဲမှာပါဝင်ပါတယ်။ဒီလိုကုန်သွယ်ရေးတိုးလာတာကခင်ဂျွန်အစိုးရကိုထောက်ခံတဲ့နိုင်ငံရေးလောကနဲ့စစ်ဖက်ကအရေးအတွက်နည်းနည်းပဲရှိတဲ့အထက်တန်းလွှာတွေအတွက်မျှတမှုမရှိအကျိုးဖြစ်နေစေပါတယ်။အဲ့ဒီလူတွေကအစားအသောက်ကောင်းတွေစားနိုင်တောက်နိုင်နယ်မြေကြီးအဝတ်အထည်တွေကိုဝယ်ယူနေနိုင်ကြတာပါ။ဒါအပြင်အင်တာနက်ကိုလည်းအကန့်အသတ်မဲ့သုံးခွင့်ရကြပါတယ်။ဒါပေမဲ့လည်းကြံတဲ့25သန်းသောမြောက်ကိုရီးယားလူထုအများစုမှာတော့စားနပ်ရိက္ခာမလုံလောက်တာကလေးငယ်တွေအာဟာရဓာတ်ချို့တဲ့တာအာဟာရဓာတ်မလုံလောက်တာတွေနဲ့ဆူဆူရွရွရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကဒီနှစ်ထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြထားပါတယ်ကုလသမဂ္ဂကပိတ်ပင်တားမြစ်ထားတဲ့နျူကလ িয়ার လက်နက်နဲ့တာဝန်ပစ်ဒုံးကျည်တွေတိစောက်ဖို့ဒေါ်လာဘီလီယံပေါင်းများစွာသုံးနေတဲ့ရန်လိုတဲ့နိုင်ငံတစ်ခုကိုစားနပ်ရိက္ခာအကူအညီတွေပေးပို့တဲ့ကိစ္စကလည်းအငင်းပွားစရာဖြစ်နေတာပါခင်ဂျွန်ဝန်အစိုးရဟာမိုးခေါင်ရေရှားတာကြောင့်စားနပ်ရိက္ခာပြတ်တောက်တာကိုကာမိစေဖို့နျူကလ িয়ার အစီအစဉ်တွေကနေဒေါ်လာတန်း300လောက်သုံးပြီးစားနပ်ရိက္ခာတွေတင်ပို့မယ်ဆိုရင်ရတယ်လို့ကိုမြောင်ဟွန်းကပြောပါတယ
် If they really wanted to make you know fill the gap and by importing food from outside they could spend that
amount of money ကြိုတကယ်ပဲဖြစ်ကျင်နေဆိုရင်အဲ့ဒီငွေလောက်ကိုအလွယ်လေးသုံးပြီးအပြင်ကနေစားနပ်ရိက္ခာတွေတင်သွင်းနိုင်ပါတယ်ဒါပေမဲ့သူတို့ကအဲ့လိုမလုပ်ပါဘူးဘာကြောင့်လဲဆိုတော့စာနာရိခာအကူအညီတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေစီကနေအလွယ်တကူရနေနိုင်တာကြောင့်ဖြစ်ပါတယ်
။ဒါအပြင်မှာတော့စာနာရိခာအကူအညီတွေကိုမှောင်ခိုဈေးကွက်မှာရောင်းတာဒါမှမဟုတ်တရုတ်ကိုတင်ပို့တာမျိုးလုပ်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေကငွေရှာလိုက်မှာမျိုးကိုလည်းစိုးရိမ်ကြပါတယ်ခင်ဗျာ။
VOA
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တောက်ကြနေမနဲ့ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့သဘောပေါက်တာတော့ကြောင်ပြီးသွေးသည်ဘယ်လိုပဲသူ့ရဲ့ technology ရအဆင်းဆင်းချစ်ထုတ်ပေမဲ့လည်းအန်ဒီရေကတော့ရှိနေမယ်ကာလတူတာနဲ့ရှည်တာရဲ
့မွန်ပြည်နယ်ကကြောင်ပြီးသွေးသုံးဆက်ယုံကိုစန့်ကျင်နေတဲ့ဒေသခံတွေရဲ့အတန်းမှာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာလာတန်ကပို့ချပေးမှာဖြစ်ပါတယ်
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်းပါလေဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင် i n n ကတော့အထဲမှာ d i s g u i s e disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုရကအကောင်းဖြစ်လာတာကို idiom အသုံးရဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လလသန်တင်ဆက်တဲ့ American Indian အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပြင်းထန်တဲ့အဆုတ်ရောင်ကိုဖြစ်စေနိုင်ပြီးအသက်အန္တရာယ်များတဲ့ H1N1 ရာသီပြောင်းတုတ်ကွေးရောဂါအကြောင်းကိုတင်ပြသွားဖို့ရှိပါတယ်ရန်ကုန်နဲ့ချင်းပြည်နယ်တွေအပါအဝင်ချို့ဒေသတွေမှာဒီပြင်းထန်တဲ့ H1N1 တုတ်ကွေးပြန်ပြီးတော့စတင်ဖြစ်ပွားနေပြီးဒီယောဂါတန်တရာရှိသူအနည်းဆုံး3ဦးသေဆုံးသွားပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ကဲ့သမားပါကြီးဒေါက်တာမင်းဆိုးခင်ဗျာကျွန်တော်တို့ H1N1 လို့ခေါ်တဲ့ပြင်းချန်တဲ့တုတ်ကွေးမျိုးစားလက်ရှိမြန်မာနိုင်ငံမှာပြန်ဆဖြစ်နေပြီးတော့ရန်ကုန်မှာဆိုရင်ဆရာကြီးအနည်းဆုံးလူနာ9ဦးကိုအထူးကျက်မှတ်ဆောင်နေမှာကုသပေးခဲ့ရတာနဲ့ရှေ့ပြည်နယ်မှာလည်းအနည်းဆုံးဒီလူနာ10ဦးကုသပေးခဲ့ပြီးရန်ကုန်ရောချင်းမှာပါတည်ဆုံးရသူကအနည်းဆုံး3ဦးရှိသွားပြီလို့သိရတာကြောင့်စိုးရင်ရတဲ့အနေအထားဘယ်လိုရှိလဲဆရာကြီး
တော့မျိုးစားကြတော့ကျွန်တော်တို့ဒီဇာတိအပြောင်းလဲမှာဖြစ်လေဖြစ်တာရှိတဲ့တူကွေးရဲ့ဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus ကြောင့်ဖြစ်တဲ့ season နဲ့ flu လို့ခေါ်တဲ့ဒီဇာတိအိမ်မီတူကွေးဌာနရောဂါပဲဖြစ်ပါတယ်ဒါမှမဟုတ်သူကရိုးရိုးဌာနရတဲ့ပို့ပြီးတော့ကွာခြားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့တူကွေးရောဂါမျိုးစားဖြစ်ပါတယ်အခုဆမိုင်းနေအကစားဝင်ဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရဆိုလို့ရှိရင်ပြည်ထောင်တဲ့အဆုတ်ကြောင့်တုတ်ကွေးယောဂဖြစ်တဲ့အော်သူတို့က influenza type A H1N1 ဗိုင်းရပ်စ်ကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါတ
ယ်ဟုတ်ကဲ့ဆရာဒီ H1N1 အမျိုးအစားပေါ့နော်ပြည်ထောင်တဲ့ဒီယာဒီလိုက်ဖြစ်တဲ့တုတ်ကွေးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့respiratory tract အကူအညီပေါ်ပေါ်တော့ကျွန်တော်နှာချီတယ်ချောင်းဆိုးတယ်ဘယ်လိုယောဂဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အနေပြီးတော့ဒီအဓိကကုသတာပါအောင်ရှုနေတဲ့အတွက်ကုသတာပါတယ်ခုနပြောတဲ့ယောဂရှိတဲ့လူရဲ့ဖြစ်တဲ့ရေတွေစိုက်ထားတဲ့လက်နဲ့ဖြစ်ပြီးမိပြီးတဲ့အခါကျလို့ရှိရင်အဲ့မှာနှာခေါင်းကန်ဇက်ကန်နေရာနဲ့စပြီးတော့စုပ်နဲ့လက်ရှူခံကြောင်းကျေးဇူးတင်ပါတယ်ဘုရားကုသပြောင်းပါနိုင်ပါ
ဟုတ်ကဲ့ဆရာကာဝယ်ဖို့အတွက်ဆိုရင်ဆရာကြီးဘလို့အကောင်းဆုံးချက်ပေးနိုင်လဲ
ခုနပြောတဲ့ယောဂရှိတဲ့လူကဆုံးဆုံးနှာစီးသူ့ရဲ့ထွက်တဲ့ဟာအလိုက်ကနေပြီးကုရတဲ့ကြောင့်လေတဲကနေတစ်ဆင့်ကုသနိုင်တယ်ပေါ့သူလေတဲ့တစ်ဆင့်ကုသနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတုတ်ကွေးဖြစ်နေတဲ့လူကိုယ်ရန်ကသူ့စီကနေပြီးဆုံးဆုံးမယ်နှာစီးမယ်ဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနေပုတ်ပြီးတဲ့အခါကျရင်ဆုံးဆုံးတဲ့အာချီရဲ့အလေးအချင်းကိုသူ့ဖို့တယ်လိုအပ်ပါတယ်။နောက်ပြီးပူပြီးတော့ကောင်းတာသူကသူမျိုးကိုမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ပါးစပ်ကိုအုပ်တဲ့နှာခေါင်းစည်းကိုဆက်ဆက်ထားပြီးတော့ပူပြီးတော့ကောင်းမှတခြားဘူးအပြတ်နိုင်တော့ဘူး။နောက်တစ်ခုကကျတော့သူကနေပြီးတော့အဲ့လိုလက်နဲ့အုပ်ပြီးတော့ဆောင်းဆိုးနှာကြီးလောက်ပဲသူ့ရှင်လက်မှာဒီပိုးပါတဲ့ဒီ body secretion တွေရရှိသွားမယ်။သူကနေပြီးတော့ခုနတကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးကိုင်းရတဲ့လူစီအဲ့ဒီသူကိုင်းသွားတဲ့လက်ကိုင်းတို့ခြေကားတို့လိုက်ကိုင်းတဲ့လူကလည်းပဲအဲ့ရတယ်တစ်ချိန်ကုသပြန်မှာနိုင်ပါတယ်။ဒါကြောင့်မလို့ခုနယောဂရှိတဲ့လူကလည်းပဲဆောဆောနာရှိတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့ဆောဆောနာရှိတဲ့လူကတည်းပြီးတော့ဒီဒေရလူကြီးအခုသမခံတဲ့လူကြီးအားဆိုလို့ရှိရင်လည်းပဲဒီလို mask ထားနိုင်တဲ့ပုံကောင်းတာပေါ့။နောက်ပြီးတော့လက်ကိုယ်ရောမချခဏဆိုလို့စီကျိုးပြီးတော့ဒီလိုလိုပါလေတကူကြီးတက်မှာတက်ရှိရုပ်ပြဆက်ဖို့တလိုပါလေပြဆက်ချက်ကကျတော့အခုလိုအချိန်မျိုးမှာတော့တူတူတူရှိနေတဲ့နေရာကိုစောင့်စားနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဆရာဒီအခုလိုကာကွယ်တဲ့ကြားရရပဲပေါ့နော်မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုတ်ကူတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
တော့တခြားတုတ်ကူတွေနဲ့လည်းပဲဟိုတူလာရှိတယ်ကွဲပြားဆန္ဒလည်းရှိတယ်ပေါ့ဖြစ်သမှာမျိုးတုတ်ကူလိုပဲဖြားမယ်နာစီမေချောင်းဆူမေပြီးတော့ခေါင်းကိုက်မေနောက်တစ်ခုလုံးကိုက်ခင်းမေဒါကတော့ဒီလေဘင်းနာမေအာတိရောက်ပြီဒါကတော့တခြားတုတ်ကွေးနဲ့အတူတူဖြစ်တာပဲသူကပို့ပြီးတော့ထူကြတာတခုကကျတော့ဒီအသက်ရှူကြတာပို့ပြီးတော့ကြံ့မေတော့ဖြားရဟာတဒန်းပို့ပြီးတော့ရှင်းမေဒီကကြံ့ဖြားကြည့်ပြီးတော့အနာမျိုးရှိမေမီးရှိုးရာမျိုးရှိမေဘိုင်အောင်နာမျိုးရှိမေပြီးတော့အသက်ရှူရာပို့ခက်လာတာမျိုးဖြစ်တတ်ပါတချို့ဒီလိုပေါက်မှုအခြေအနေမခံယူတဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လို့ခေါ်တာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ acute respiratory distress syndrome လို့ခေါ်တဲ့အပြင်းထန်အဆုတ်ရောင်ရောဂါဖြစ်နိုင်တယ်။နောက်တစ်ခါအုန်းနောက်မြေပါကြောင့်လည်းရောဂါဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသေဆုံးနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့နောက်ဆက်တွဲရောဂါပြင်းထန်တဲ့အဆင့်တွေမရောက်ခင်မှာအမြန်ဒီစီအောင်စေကံပြသဖို့လိုတာပါဆရာနော်
ဟုတ်ကဲ့ဗျအဲ့တော့ခုနလိုမျိုးဖြစ်ပြီးဟာ3ရက်လောက်4ရက်လောက်တည်းမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ ေါ်လာမယ်ကျက်လာမယ်ဆိုလို့ရှိရင်တော့ဤဆက်ကဒီကမှာသွားပြီးသူကနေဆောင်ရင်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာ
သွားအင်းချာကြောင့်ကုသပေးမိဒီနေ့ဆက်လို့ရှိရင်အသက်ရှင်လမ်းကြောင်းဟိုဆပ်ပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသအခန်းထဲမှာထည့်ပြီးတဲ့အခါကျရင်ဆက်နေပါဒီအဆုတ်ကအသက်ရှင်ခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှင်ကောင်းလုပ်ပေးတဲ့ဆက်ကူညီနဲ့တုံ့နိုင်နေဒီအခြားရန်ကြည့်လို့ရှိရင်အဖျားကြောင်တဲ့လုပ်ပေးနိုင်တယ်ပြီးတော့သူကနေဆက်စည်းသွားပြီးတဲ့အခါကျလို့ရှိရင်တခြားဆက်ဆက်တွေရောဂါတွေမဝင်နိုင်အောင်ကျွန်တော်ဗတ်တီးရီးယားပိုးတွေမဝင်နိုင်အောင်ဒီပရိစီဝါစီတွေပြေးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ကြပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြည့်ထန်တဲ့ H1N1 ပေါ့နော်တကွေရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှုံးမယ်ဆရာ
။ဒါအဲ့ဒီ virus ကဝင်တဲ့အခါကျလို့ရှိရင်ပြည့်ထန်တဲ့အဆုတ်ရောဂါကဖြစ်တဲ့ဆိုတော့ညာလည်းပဲခုလောလောဆယ်အချိန်တွေမှာဟိုကပ်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကပ်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကပ်ရောဂါအတွင်းနဲ့ဖြစ်သွားတာပါ။ခုကတော့ isolated case လို့ခေါ်မှာပေါ့နော်။သူချင်းစီပဲတွေ့နေတဲ့အတွက်ကြောင့်မလို့အရင်ကြီးဆိုရင်ဆရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့ဒီလိုမျိုးစားပြီးဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့သတိပြုတာရေအချိန်မီစိတ်ကူးစားမှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အမြင်ဆုံးဆုံးမှုပြန်နေကာကွယ်နိုင်မှာလေ
ဟုတ်ကဲ့ချစ်စင်များတင်ပါတယ်ဆရာ
ကိုဝင်းမင်းဆွေးနွေးတင်ဆက်သွားတဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဆက်လက်နားဆင်ရမှာကစောပိုင်းမှာအမီးသဘောနားဆင်ကြရတဲ့တိုင်းရင်းသားဒေသတွေကတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ထိုင်းအခြေစိုက် BNN1 တို့သားတွေကစူးစီးတင်ဆက်ထားတာပါ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP ပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်UWSA တပ်ဖွဲ့တပ်မဟာ468အခြေစိုက်ရာကျိုင်းတုံမြို့နယ်မိုင်းပေါင်မြို့အရှေ့ဘက်မှာမြို့သစ်တိဆောက်ဖို့စီစဉ်ဆောင်ရွက်နေတဲ့ဆိုတာနဲ့ချင်းပြည်နယ်မတူပီမြို့နယ်မှာလူနာ10ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါဖြစ်ပွားနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနန်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီလ14ရက်နေ့ကပြည်နယ်လွှတ်တော်မှာကွယ်လွန်သွားတဲ့ရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးဖိုးမင်းနေရာအစားထိုးရွေးချယ်ရေးမှာ ANP ပါတီကရွေးချယ်ထားတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းနဲ့အပြန် ANP ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်တန်းကနေရှင်ပြိုင်ခဲ့ရမှာဦးမြတ်တန်းကိုရှုံးနိမ်ခဲ့ရပါတယ်။အခုလိုပါတီဗဟိုကရွေးချယ်ထားတဲ့ကိုယ်စားလှယ်နဲ့အပြန်အရွေးခံခဲ့တဲ့ဦးမြတ်တန်းကိုပါတီစည်းကမ်းမလိုက်နာမှုနဲ့ပါတီကထုတ်ပယ်ခဲ့တယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကိုလည်းရခိုင်ပြည်내အစိုးရအဖွဲ့မှပါဝင်တဲ့အတွက်ပါတီကထုတ်ပယ်ထားပါတယ်။အားမနဲ့ရံပြင်းမြို့နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်းသူမအနေနဲ့ပါတီမူဝါဒတွေအပေါ်မှာအမြင်မတူမှုတွေသဘောထားမတိုက်ဆိုင်မှုတွေရှိနေတဲ့အတွက်ဒီလ24ရက်နေ့ကရခိုင်အမျိုးသားပါတီကနှုတ်ထွက်ခဲ့ပါတယ်အခုလိုရခိုင်ပါတီအတွင်းမှာညှဉ်းညွတ်မှုပြိုကွဲပြီးမတည်ငြိမ်မှုတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးကိုစားပြုဖြေရှင်းဖို့နဲ့လာမယ့်ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေရဲ့ယက်တီမှုကိုပါရခိုင်ပြည်သူတွေကစိုးရိမ်နေကြပါတယ်
။ရှမ်းပြည်နယ်ရှိပန်းကျိုင်းတုံမြို့အရှေ့မြောက်ဘက်ကီလိုမီတာ100ကျော်မှာရှိတဲ့ UWSA ဝန်သက်ဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါင်းမြို့အရှေ့ဘက်မှာမြို့သစ်တီစောက်ဖို့ဝါအနာပိုင်တွေကနေစီစဉ်ဆောင်ရွက်နေပါတယ်။မျိုးပြစီမံကိန်းဖြင့်အင်ချေ30လုံးရှိကြာတော်ခန်းမြေရှိလာဟုရွာတစ်ပြားကိုပြောင်းရွှေ့ခိုင်းပြီးရွာနီးကလေယာဉ်မြေကွက်တွေလွယ်ဆက်မင်းတောင်အပါဝင်အနီးနားကရာမြေတွေကိုဝါအာနာပိုင်ကရောချီမပေးဘဲဇူလန်လဆန်းပိုင်းမှာသိမ်းပိုက်ခဲ့တယ်လို့ဒေသခံဦးအိုက်နတ်ကပြောပါတယ် မိုင်းပေါအခြေဆိုင်ဝါသဖွဲ့ဆိုင်ရမှုသူဖြစ်တဲ့အာဖုံကတော့တိရခန့်တွေခင်မီနေဆိုင်နိုင်ဖို့မြို့ပြစီမံကိန်းကိုမြေကပေါင်း 3,000 ခန့်သုံးပြီးလှုပ်ဆောင်ပေးသွားမယ်လို့ပြောပါတယ်။ဒီစီမံကိန်းကိုလာမယ့်နှစ်အတွင်းစတင်နေတိုင်းဖို့အတွက်ရည်ရွယ်လှုပ်ဆောင်နေပါတယ်။
ထိုင်းမြန်မာနယ်စပ်ကကယင်နီအမတ်၁ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကမိလောင်မှုဖြစ်ပွားတဲ့နေအိမ်တချို့ကိုပြန်လည်တိစောက်ဖို့အခြေခံအဆောက်အဦပစ္စည်းဖြစ်တဲ့သစ်ဝါးတွေမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးရင်းကာလဖြစ်လို့ပစ္စည်းတွေတည်ဆောင်လာဖို့လမ်းအခက်ခဲရှိတဲ့အတွက်ပစ္စည်းတွေရောက်ရှိဖို့အခက်ခဲရှိနေတယ်လို့ကယင်နီဒုက္ခသည်ကော်မတီဥက္ကဋ္ဌစောမန်းစောကပြောပါတယ်။အဲ့ဒီမိလောင်သွားတဲ့အထဲမှာလူနေအိမ်82လုံးပျက်စီးပြီးလူဦးရေ300ကျော်အုံးမဲ့အိမ်မဲ့ဖြစ်လာပြီးအဲ့ဒီမိဘေးသင့်ပြည်သူတွေကနှိမ့်ဆက်ရဆွေမျိုးနေအိမ်တွေမှာသွားရောက်ခိုးလုံနေရပါတယ်ဒုက္ခသည်စခန်းမှာလူဦးရေ 18,000 ကျော်ရှိပြီးပြီးခဲ့တဲ့2015ခုနှစ်ကလည်းပေါ်ဆမိကြောင်လူနေအိမ်100ကျော်မိလောင်ကျွမ်းမှုရှိခဲ့ပါတယ်
ကချင်းပြည်နယ်မိုးမောက်မြို့မဆေးနီးမှာဇူလိုင်လ22ရက်နေ့ကဘုံသလုံးပြင်းထန်စွာပေါက်ကွဲခဲ့လို့သူတည်ဆုံးပြီးလေဦးသိခိုက်တန်ရရရှိခဲ့ပါတယ်အလန့်ကောင်ရွက်ွက်ဂရိတ်လက်ဖက်ရည်ဆိုင်ရှိမှာကားနီးရထားတဲ့ဆိုင်ငယ်တစ်စီးကနေရုပ်တရက်ပောက်ကွဲတာဖြစ်ပြီးကားပိုင်ရှင်ကိုသိခိုက်ခဲ့ပြီးတော့ဆေးရုံရောက်မှာတည်ဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တည်ဆုံးသူဟာလဆန်းအောင်ဝါပြည်သူ့စစ်အဖွဲ့ကဘုံမှုလက်ကင်နော်ဆန်းဆိုသူဖြစ်ပြီးအနီးကသိခိုက်တန်ရရရှိခဲ့တဲ့ဒေသခံလူဦးကတော့တာမာရသားတွေဖြစ်သလိုအဲ့ဒီထဲမှာသူကတော့တန်ရပြင်းထန်လို့ပုံမော်ဆေးရုံကိုပို့ထားရပါတယ်ဒီဖြစ်စဉ်ဟာလှုပ်ရှားမှုတစ်ခုဖြစ်နိုင်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုနေပေမဲ့တရခိုင်ကတော့ဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး
။မွန်ပါတီနဲ့ပါတီဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာပါတီအချင်းချင်းကြားတွဲဆောင်ပြီးပါတီပေါင်းစည်းရေးအတွက်ကြိုးပမ်းသွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။နှစ်ပါတီအကြားတွဲဆောင်နိုင်ဖို့တပါတီမှာကိုယ်စားလှယ်3ဦးစီရွေးချယ်ထားပြီးဖြစ်ကြောင်းမကြာခင်ရက်ပိုင်းအတွင်းမှာတွဲဆောင်သွားဖို့ရှိပါတယ်။အစပိုင်းအနေနဲ့ယုံကြည်မှုအရင်တိဆောက်ရမှာဖြစ်ပြီးပါတီပေါင်းစည်းရေးအတွက်တဆင့်ချင်းသွားရမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်။မွန်းပါတီပေါင်းစည်းရေးကိုကြားဝင်ညှိနှိုင်းပေးတဲ့အဖွဲ့တွေနဲ့2012ခုနှစ်ကနေ2014ခုနှစ်အထိကြိုးပမ်းလာခဲ့ကြပေမဲ့မထမြောက်ခဲ့ပါဘူး။ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါဘဲပါတီအချင်းချင်းကြားတွဲဆောင်ဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားဖို့ဖြစ်လာခဲ့ပါတယ်။
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မတူပီမြို့နယ်ကလူနာ၁၀ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါပိုးမကြသေးခင်ကတွေ့ရှိထားပါတယ်ဒီရောဂါဟာဘလောက်ထိစိုးရိမ်စရာဖြစ်နေပြီးတော့အစိုးရအနေနဲ့အချိန်မီကာကွယ်နိုင်မှုလှုပ်ဆောင်နေကြပြီလားအကြောင်းဆိုမှုတော့ကိုရောဘက်ကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ပြထားပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာဒေလဆန်ပိုင်းကဒေရခန့်ပြည်သူတွေတော်တော်များများဖြားနာမှုဖြစ်ပွားပြီးရန်တရလိုက်ဖြစ်ပွားတတ်တဲ့ဖြစ်ရိုးဖြစ်စဉ်လို့ထင်ခဲ့ကြပေမဲ့လည်းမတူပီမြို့စေယုံကြီးကိုသွားရောက်ဆေးကုကြတဲ့မသိငါပွဲလူနာ၁၀ဦးဟာကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါပိုးတွေ့ရှိခဲ့တယ်လို့ချင်းပြည်နယ်ဆိုရပြောကွင်းရပုတ်ကစီပင်ဝန်ကြီးဆလိုင်းအိုင်ဇက်ခင်ကပြောပါတယ
်ဇူလိုင်3ရက်4ရက်မှာမတူပီမှာစမ်းကြလာကြတယ်ဗျအဲ့တော့ချမ်းကြလာတော့သူ့အေးပတ်တာတို့ဘာလို့အဲ့လိုဖြစ်တော့အဲ့ဒီတလိတ်တွေကိုဟိုဟာပို့လိုက်တယ်ရန်ကုန်တက်ခွဲခန့်ကိုပေါ့နော်ကျမရဲ့တက်ခွဲခန့်ကိုစေတူပြည်နယ်တက်ခွဲခန့်ပို့လိုက်တဲ့အခါကျတော့ H1N1 ဆိုပြီးတော့23ရက်နေရာအကြောင်းပြန်လာတယ်အဲ့မှာစူးစူးပေါင်းစကေးရပေါ့နော်ဝင်းနာထွက်တာပေါ်လာလာတာကျူးဆိုင်ရမယ်နေရာအနေနဲ့ကျွန်တော်ကအဆောင်ရလိုက်တယ်ပေါ့နော
်အသက်6နှစ်အရွယ်မောင်တန်းနိုင်ကတော့9ရက်ခန့်ဖြန်းလာပြီးနောက်မှာစေယုံကိုပို့ဆောင်ခဲ့ကြပြီမဲ့နိုင်ပိုင်းသွင်းမှာတည်ဆုံးသွားခဲ့ပါတယ် H1N1 ယောဂဖြစ်ပွားတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းမြင့်နဲ့ကုဆတ်ယောဂတပ်ဖြည့်ရေးဖွဲ့ခေါင်းဆောင်ဒေါက်တာထန်းမွန်ခိုင်နဲ့မင်းနဲ့ခရံပြည်သူစေယုံကကလေးသူခုဒေါက်တာယူမွန်မြင့်သူဦးဆောင်တဲ့ကျန်းမာရေးဖွဲ့ကသွားရောက်ကုသပေးနေပါတယ်ယောဂပိုးသူရှိရတဲ့လူနာ၁၀ဦးကတော့အချိန်နေကောင်းမွန်ပြီးစေယုံကလည်းဆင်းသွားကြပြီလို့သိရပြီးအခုလောလောဆယ်ဆယ်မှာတော့ယောဂထိန်းချုပ်နိုင်ပြီးစိုးရိမ်စရာအချိန်နေမရှိတော့ဘူးလို့မတူပီမြို့နယ်ကျမရေးဦးစီးဌာနမှဒေါက်တာတလွန်ကျုံနှုံးကပြောပါတယ
်ဇူလိုင်လ27ရက်နေ့မှာတင်းကျမမှာအလုံးစေယုံဆင်းနေတော့ပြီဟုတ်ကဲ့ပါအဲ့တော့တစ်ချက်ပြန်ခိုးပြီးတော့ပြန်ပြေးလိုက်တာအလုံးကျမရေးအချိန်နေကောင်းပါတယ
်အခုလက်ရှိမြန်မာနိုင်ငံမှာ H1N1 ယောဂဖြစ်ပွားနေသူ20ဦးရှိနေပြီး4ဦးသေဆုံးမှုရှိခဲ့တယ်လို့ပြည်သူ့ကျမရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြောမြို့နယ်အတွင်းက MCL မော်လမြိုင်ဘီလက်မြေစက်ရုံမှာကြောင်မီသွေးလောင်စာအသုံးပြုနေမှုကိုမွန်ပြည်နယ်ဒေသခံတွေကမော်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ် အခုကြားနေရတဲ့အတန်တွေကတော့မွန်ပြည်နယ်ကြက်မြုံမြို့နယ်အတွင်းမှာကြောင်မီသွေးလောင်စာသုံးပြီးလဲပတ်နေတဲ့ MCM မော်လမြိုင်ပြည်လက်မြေဆက်ရုံကိုဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေအင်အား3000ခန့်ကနေဇူလိုင်လ23ရက်နေ့ကမော်လမြိုင်မြို့ပေါ်မှာကကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ကြောင်မီသွေးလောင်စာဟာဒေသခံပြည်သူလူထုတွေအတွက်ရေရှည်မှာစွတ်ကြွခံစားရနိုင်တယ်လို့တဘာဝပတ်ဝန်းကျင်နဲ့မြေချောင်းအင်အိုင်တွေအတွက်ဘေးအန္တရာယ်ရှိလာနိုင်လို့အခုလိုစကြင်ကကွက်ဆန္ဒပြနေရတယ်လို့ဆန္ဒပြကောင်းဆောင်ကြက်မျောဒေသခံနိုင်ရဲစောကပြောပါတယ်
ကျွန်တော်တို့တဘောပေါက်တာတော့ကြောင်မီသွေးစီဘယ်လိုပဲသူ့ရဲ့ technology အရအဆင်းဆင်းစစ်ထုတ်ပေးမယ်လေအန်ဒီရကတော့ရှိနေမယ်ကာလာတူတာနဲ့ရှိတာရဲနည်းတာရဲများတာရဲဒါပဲကြွားမယ်လို့ကျွန်တော်တို့ကယူဆယုံကြည်တယ်ပေါ့နော် clean go အဆင့်တော့ပဲနီးနေမှရမှာမို့ရခဲ့ရင်လည်းဒါကစီးပွားရေးရမကိုက်ညီတဲ့အတွက်ပဲစီးပွားရေးသမားမှဒီ clean go အဆင့်ထိလုပ်ပေးနိုင်မယ်လို့ကျွန်တော်တို့မယုံကြည
် MCL ပြလက်မြေဆက်ရုံကိုကြောင်မီသွေးစားချားလောင်စာနဲ့လိုက်ပတ်ပေးဖို့ဒေသခံတွေစကြင်ကကွက်နေတဲ့ကြားမှာပဲဆက်ရုံဟာကြောင်မီသွေးသုံးလောင်စာနဲ့2018ခုနှစ် April လ3ရက်နေ့ကစပြီးတော့စီးပွားဖြစ်လဲပတ်နေပါတယ်ကြောင်မီသွေးလောင်စာနဲ့ပတ်သက်ပြီး MCL ဆက်ရုံနီမက်ခရိုကျေးရွာမှာနေထိုင်နေတဲ့ Night Twenty ကနကောက်ရဲ့စန္ဒသဘောထားကိုအခုလိုပြောပါတယ
်သူစိတ်စန္ဒကတော့ဒီကြောက်မီသွေးကို3မိနစ်တခြားလက်ဆွဆွဲရင်
ဒီချင်းဖိန်တ
ာဒါအဓိကတော့ဒီကြောက်မီသွေးကိုမသုံးဘူးပဲအဲ့ဒါကြောင့်ပဲစတင်
စန္ဒပြသူတွေဟာ MCR ပြလက်မြေဆက်ရုံတရှိရာပြတောင်ဒေသတဝိုက်ကကော့ပနော၊ကွမ်ငိုင်း၊ကတုံစီ၊မက်ခရိုအစရှိတဲ့ကျေးရွာပေါင်း၁၀ရွာခန့်ကဒေသခံလူထုတွေပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေ၊ကြောင်မီသွေးလောင်စာကိုစချင်ကကွက်နေကြတဲ့အန်တင်းဒေသခံတွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်။ကြောင်မီသွေးနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့လူထုရဲ့အတန်ကိုနားထောင်သိတယ်လို့ရေးမြို့နယ်အန်တင်းကျေးရွာလူငယ်မိညီမာဦးကအခုလိုပြောပါတယ
်။လူထုတွေရေးကောက်မြောက်ထားတဲ့ဆွေရဖြစ်တဲ့အတွက်ကြောင့်လူလူတွေရဲ့အတန်တွေကိုနားထောင်ပေးပါလူလူတွေရဲ့ဆန္ဒသဘောထားတွေကိုလက်လျော့ပေးပါလို့တောင်းဆိုချင်ပါတယ်ကော်မတီဘက်ကိုလည်းကျမတို့မလိုလားတဲ့ဒီလူမျိုးဆက်ယုံမျိုးကိုလာပြီးတော့မဆောက်ပါနဲ့ပေါ့နော်ကျမတို့ကိုအေးအေးချမ်းချမ်းနဲ့အသက်ရှင်နေထိုင်ပြပေးပါလို့ပဲကျမပြောချင်ပါတယ
်ဆန္ဒပြတ်သူတွေဟာမော်လမြိုင်မြို့ကနလန်းနဲ့အလဲလန်းတလျှောက်မှာစကြင်ကကွက်ခဲ့ကြပါတယ်ကြာမီသွေးတောင်လျှက်စစ်တအားဖြစ်လဲပတ်နေတဲ့မော်လမြိုင်ပြည်လက်မြေဆက်ယုံဟာအမေရိကန်ဒေါ်လာတန်၄၀၀ယင်းနှိမ့်မြောက်နှံထားပြီးတနေ့ကိုဘီလက်မြေတန်းချိန်5000ထောက်လောက်ဖို့ရှိပါတယ ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုစလဲအများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်ရှမ်းပြည်အရှိပိုင်းတိုင်းတုံမြို့အရှိမြောက်ဘက် UWSA ဝတပ်ဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါက်မြို့အရှိဘက်ကမြို့သစ်တီဆောက်ဖို့ဝတပ်ဖွဲ့ကနေစီရင်ဆောင်ရွက်နေပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလှော်ပဲဖြစ်ပါတယ်။ VOE ကတင်ဆက်ပြီးသမျှသတင်းတွေရုပ်သံအစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို burmese.voanews.com အင်တာနက်စာမျက်နှာမှာတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့ VOE တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဇူလိုင်လဟာရှစ်နေတွေနဲ့လူခွင့်ရေးခုခံကာကွယ်သူတွေကိုတရုတ်အစိုးရကဖြိုခွင်းနှိမ်နင်းခဲ့တဲ့ဒုတိယချိန်မြောက်နှစ်ပတ်လည်လဖြစ်ပါတယ်။2015ခုနှစ်ဇူလိုင်လမှာတရုတ်အာဏာပိုင်တွေကတရခန်ရှစ်နေတွေနဲ့လူခွင့်ရေးခုခံကာကွယ်သူတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့လိုက်လံဖမ်းဆီးချင်းချောက်တာတွေပြုလုပ်ခဲ့ပါတယ်။လူပေါင်း300ကျော်ကိုစစ်ဆေးမေးမြန်းတာ၊ဖမ်းဆီးထိန်းသိမ်းတာ၊နေအိမ်မှာထိန်းသိမ်းထားပြီးစောင့်ကြည့်နေတာနဲ့တိုင်းပြည်အတွင်းကထွက်ခွာခွင့်တားမြစ်တာတွေပြုလုပ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ရှစ်နှစ်တချို့ဟာရုပ်မြင်သံကြားကနေအစိုးရဖြစ်စေခြင်းနဲ့အတိုင်းဝန်ခံပြောဆိုပြီးတော့မှပြန်လည်လွတ်မြောက်ခဲ့ကြကြောင်းအမေရိကန်နိုင်ငံရေးဌာနကတရုတ်နိုင်ငံလူ့အခွင့်အရေးဆိုင်ရာနောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်လူ့အခွင့်အရေးခုခံကာကွယ်သူတွေနဲ့ရှစ်နှစ်တွေရဲ့မိသားစုဝင်တွေကိုလည်းလုံခြုံရေးအရာရှိတွေကအနောက်ရှက်ပေးတာ၊ချင်းချောက်တာ၊ပြင်းထန်တဲ့ဒဏ်ခတ်မှုတွေပြုလုပ်တာတွေလှုပ်ဆောင်ခဲ့ကြောင်းလည်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဖြိုခွင်းနှိမ်နင်းမှုနှစ်ပတ်လည်အခမ်းအနားအဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီး Heather Nowat ga Deakan Shinni ne Lukun ye kugan kawe tu a nezon konyao Sele Pansi Tintin Kantare Apo American Bidang Zu Nine a two so yen bubanjao Dabin Nyimpa Nesa Kaniare Dija Lula de Ubre Tauku Buture Nayangwe Miyabu Sare Pioso Mure
We urge the Chinese authorities to immediately release those still in detention and drop the charges and also allow them to reunite.
The Soya Nine Eri Pantare Durego Chachimpian Lo Baby, Turobo Tentare Swaja de Gole Chachimpian Yogin Babo, American Biranzuga, Tansovare. Dabian Durumidazune, Duruga Bianle Nitanguin Pubo Gole, Tansovare. The Akan Shinri Ne, Lu Quin Yi Kugan Kawa Dureha, the Yo Lumu, Taiwan Drema.
တရားဥပဒေစိုးမိုးမှုဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေသူတွေအဖြစ်လက်ခံပြီးလှုပ်ဖို့ဂိုင်ဘက်အဖြစ်တရုတ်အစိုးရကသူတို့ကိုသဘောထားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရရဲ့ထင်းသိမ်းခြင်းခံထားရတဲ့လူ့ခွင့်ရေးဦးဆောင်လှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာလူရှောက်ဘိုမကြာသေးခင်ကကွယ်လွန်သွားတာကိုကြည်ကျင်းအပြင်နိုင်ငံခြားရေးဌာနပြ ထင်ကြီးရပုဂ္ဂိုလ်အဖြစ်ပါဝင်ခဲ့တဲ့အပြင်တရုတ်နိုင်ငံမှာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေနဲ့တရားဥပဒေစိုးမိုးမှုတွေဖြစ်ပေါ်ရေးအတွက်တောင်းဆိုထားတဲ့ Charter 08ကြေညာချက်ကိုရေးသားထုတ်ဝေခဲ့သူလူလျှောက်ဘိုဟာတရုတ်အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြည့်မှုအောက်မှာပဲရှန်ယန်းစေယုံမှာကွယ်လွန်သွားခဲ့ပါတယ်သူဟာအသေးကင်စာခံစားနေရပေမဲ့စိတ်ကူတမှုမရခဲ့တဲ့အတွက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီအစိုးရကသူ့ကိုပြည်ပနိုင်ငံမှာတွားရောက်စိတ်ကူတခွင့်မပေးခဲ့ပါဘူး။ထူးချွန်ပြောင်ပြောင်းလာတဲ့လူရှောက်ဖို့ကွယ်လွန်သွားခြင်းအတွက်ဝမ်းနဲ့ကြေကွဲပြီးသူလှုပ်ဆောင်ခဲ့တာတွေကိုအောက်မေ့သတိရနေတဲ့အချိန်မှာပဲဒီအစိုးရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအားလုံးကိုပြန်လည်လွတ်ပေးဖို့နဲ့လူတိုင်းအတွက်အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးတယ်ရီ ဘရန်စတက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VO ရနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကြကြောသိန်းကပြောပြပေးပါအောင်ခင်ဗျာ
ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တန်ခတ်ရည်ရွယ်မှုအစ်စ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်အောင်းနဲ့အထက်လွှတ်တော်နေရာအကြားညှိနှိုင်းကြပြီးတဲ့နောက်ကျသာပရီနေမှာဥပဒေမူကြမ်းကိုထောက်ခံမဲ98မဲကောက်ကွယ်မဲ2မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။အောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့ကြောင်းအထက်လွှတ်တော်မှဘော့ဘ်ခေါ်ကာကဗိုလ်ဒူးနေနှောင်ပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေကျိုးဂျက်ဆက်ရှင်းစ်ဘက်ကနေထင်ရှားတဲ့ရီပူလီကန်လွှတ်တော်အမတ်တွေကရက်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေကျိုးဆက်ရှင်းစ်ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ရီပူလီကန်ထက်လွှတ်တော်အမတ်လင်းစီဂရမ်က NBC ရုပ်သံဌာနကိုကြာသပတေးနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါဆစ်ဆီးဆန်သက်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်အောင်ကပြောတာကို AFP သတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။ဒီတော့တွင်မှာပဲ H1N1 ရောဂါပိုမြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ဗြိတိနိုင်ငံသားရေးဌာနကသတိပေးချက်ထုတ်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုမှာဖော်ပြထားပါတယ်။လိမ်မင်းဆိုင်ရာသုံးချဖို့မင်းကလေးနဲ့အမျိုးသမီးတွေကိုမောင်ကူကူးတဲ့အဓိကနေရာတွေထဲမှာအိန္ဒိယနိုင်ငံစီးပွားရေးမြို့တော်မွန်ဘိုင်းပါဝင်တဲ့အတွက်တင်းကျပ်တဲ့ရည်ရွယ်ဆောင်မှုတွေလုပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်တောက်ကြနေမနက်ဖက်6:00-9:00အထိတင်ဆက်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါတောရရှိများနဲ့တကွာမြန်မာပြည်သူသားအားလုံးကိုရောက်စိတ်ပါချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.